ပြင်မနာဝင်းကျင်ကိုနေပြည်တော်လို့စတင်တမုတ်ပြီးနောက်ကစလို့လုံခြုံရေးအကြောင်းပြတဲ့အရေးယူဆောင်ရွက်တာတွေကိုစတင်ခဲ့ပါတယ်။အဲ့ဒီအထက်ကအထင်ရှားဆုံးစံပြအပြစ်ဒဏ်ချမှတ်ခံခဲ့ရသူတွေကတော့ဓာတ်ပုံသတင်းတောက်မောင်သာချုံနဲ့စာရေးဆရာကုမိုးထွန်းတို့ကိုကြက်ပြေးမှဓာတ်ပုံရိုက်တဲ့အမှုနဲ့ထောင်ဒဏ်တွေချမှတ်ထားတာပဲဖြစ်ပါတယ်။အခုအခါမှာတော့ပြင်မနာကြက်ပြေးနေပြည်တော်စစ်မှာပုံမှန်188ဆိုတာကိုထုတ်ပြန်ထားပြီးအရေးယူတာတွေကိုဇက်တိုက်လုပ်နေတယ်လို့သိရပါတယ်။အရေးယူဆောင်ရွက်တာတွေကပြင်မနာမှာအမျိုးသမီးတချို့ကိုထောင်ဒဏ်အပြစ်ဒဏ်ချမှတ်လိုက်တဲ့သတင်းနဲ့ပတ်သက်ပြီးဒေသခံတအူးကအခုလိုပြောပြပါတယ်
။188ချုပ်ထုတ်တာလေ188ထုတ်တာလေပြင်မနာမှာ188ဆိုတာသူကဟွာပေါ့ဗျာ။အဲ့ဒါကိုဖောက်ပြရင်ဒါအာနာဖီဆောင်ကညာဖြစ်တဲ့ဥစ္စာမျိုးပေါ့ဗျာ။ဘာလို့ဆိုတော့အဲ့ကလာအိုကြီးဇာရင်တို့စောက်တော့ဆိုင်တွေပါလေပေါ့။အဲ့စောက်တော့ဆိုင်တွေကို17နှစ်အထိကျော်ပြီးတော့ဟွာဖြစ်ရင်အရေးယူမယ်ဗျာညာဆိုတော့လုပ်တယ်ဗျာ။မိန်ကလေးတော်တော်များများတော့အဲ့188နဲ့ပဲပေါ့ဗျာ။ထုတ်ကြတဲ့အာနာဖီဇာမှုနဲ့ထောင်ချလိုက
်လွန်ခဲ့တဲ့လကပြင်မနာမှာအမျိုးသမီးတွေထားတဲ့ကာရာအိုကေ3ဆိုင်ကိုဖမ်းဆီးပြီးအဲ့ဒီမှာအလုပ်လုပ်နေတဲ့အမျိုးသမီး10ယောက်ကိုတကောင်စီရဲ့မတိုင်တဲ့အမှုအပြင်ပုံမှန်188နဲ့ပါထောင်ဒဏ်6လစီအပြစ်ပေးခဲ့တယ်လို့သိရပါဗျ။အဲ့ဒီအမှုကိုတရားစီရင်ခဲ့တာကတော့ပြင်မနာမြို့နယ်တရားသူကြီးဒေါ်မီမီမော်ရဲ့တရားရုံးကဖြစ်ပါတယ်။ပြင်မနာမှာပြည်ထစာလုပ်ငန်းကာရာအိုကေလုပ်ငန်းစားတောက်ဆိုင်နဲ့တက်ခုခန်းလုပ်ငန်းတွေကိုဟိုရင်ကလေးကသက်ဆိုင်ရာရဲဌာနနဲ့မြို့နယ်ရက်ွက်အစင်းစင်စစ်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုငွေပေးဖွင့်လှစ်နေတာလို့မြို့ကန်တွေကရောကာရာအိုကေဆိုင်ပိုင်ရှင်တို့ကပါပြောပြပါတယ်။ပြင်မနာမှာကာရာအိုကေဆိုင်15ဆိုင်ရှိပြီးအမျိုးသမီးငယ်တွေထားနိုင်ဖို့အတွက်မဝတ္တရက်စကန်နဲ့ရက်ွက်အစင်းတွေကိုလိုင်းကြီးတစ်လကိုတသိန်းခွဲထိပေးရတယ်လို့ကာရာအိုကေဆိုင်ရှင်တို့ကပြောပြပါတယ်။လိုင်းကြီးကိုပုံမှန်ယူပြီးဖမ်းဆီးမှုတွေလုပ်နေတဲ့အတွက်မြို့နယ်အစင်အာဏာပိုင်တွေနဲ့ပြင်မနာမြို့ကစားတောက်ဆိုင်နဲ့ကာရာအိုကေဆိုင်တွေကြားမှာမကျေနပ်မှုတွေဖြစ်ပေါ်နေတယ်လို့သိရပါတယ်။စီအစိုးရအုပ်ချုပ်ရေးပိုင်းကလက်ငွေရယူပြီးတစ်ဖက်ကလည်းဖမ်းဆီးတဲ့လူတွေလုပ်နေတဲ့အပေါ်မြို့ပေါ်မှာလူပြောသူပြောများနေတာနဲ့ပတ်သက်လို့စောစောကဒေသခံကပဲအခုလိုဆက်လက်ပြောပြပါတယ်
။ဟိုဟာကတော့အဲ့ဒီဟာတွေကတော့နည်းနည်းပွားထားနေတာပဲ။မတင်တတ်တာတွေကတော့ဘာလို့လဲလိုင်းကြီးတွေကယူထားတာဟိုဘသူဘလောက်ဆိုပြီးတော့ရဝတ္တတွေကိုယ်တိုင်လည်းသိပြီးကျင်တာဘူး။သူတို့ကဘာလို့ရက်ွက်တဲ့မျက်နှာတွေကခက်တယ်ပေါ့ဗျာ။ကျေးရွာတရားပါပြောလို့ဆိုတော့အဲပတ်စံကောက်ရင်လည်းအဲ့လိုနေရာတွေကိုသူတို့ကများများကောက်ရတာပေါ့ဗျာ။အဲ့တော့သူတို့ဖွင့်ခိုင်းတဲ့ဓာတ်ပြီးတဲ့အခါကျတော့အဲဖန်းနာစီကလေးလို့တော့သူတို့လည်းဓာတ်ရည်ကမျက်နှာပြည့်တယ်ပေါ့ဗျာ။အဲ့တော့အကုန်လုံးကတော့အဲဒီမာယကဥက္ကဋ္ဌအပေါ်မှာပဲပြောနေကြတာပဲဗျာ
။ဒီအပိုင်းအတွင်းမှာချက်ပြေးပြင်းမနာနေပြည်တော်ဝန်ကျင်ကဂျူရုဆလောင်တွေနဲ့ကော့တလက်စ်တယ်လီဖုန်းတွေကိုချက်ချင်းဖြုတ်ဖို့အမိန့်ထုတ်ပြန်ထားတယ်လို့သိရပါဗျ။အဲ့ဒီဂျူရုဆလောင်နဲ့ကော့တလက်တွေဖြုတ်ခိုင်းတာကိုမလိုက်နာပဲဆက်လက်တက်ဆင်အသုံးပြုနေမယ်ဆိုရင်လည်းတရားမဝင်ဆက်သွယ်ရေးဆက်တက်ဆင်မှုအပြင်ပုံမှန်188နဲ့ပါအပြစ်ပေးခံရမယ်လို့အမိန့်ထုတ်ထားတယ်လို့မြို့ကန်တွေကပြောပြပါတယ်။ပြင်မနာကိုမြို့တော်ရွှေ့ပြီးနောက်စီအစိုးရကအာချင်းစီစဉ်နေတဲ့အထက်မှာတယ်လီဖုန်းဆက်သွယ်ရေးတက်ဆင်တဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။ချက်ပြင်းတဲ့ပြင်မနာကယုံကြောင်းနဲ့လူစီကားတဲ့နေရာတွေမှာကြိုတင်ငွေပေးချေရတဲ့ prepaid ကတယ်လီဖုန်း900တက်ဆင်နေတယ်လို့သိရပါတယ်။စစ်ရုံးတွေစစ်တပ်တွေနဲ့ဝန်ထမ်းတွေကိုပြင်မနာချက်ပြေးဒေသကိုအားရင်ပြောင်းရွှေ့ခိုင်းတဲ့အတွက်ကျောင်းဖွင့်ရာဒီမှာကလေးတွေပညာရေးအခက်အခဲဖြစ်နေတာကိုဖြေရှင်းမှုတက်မတော်စာသင်ကျောင်း6ကျောင်းကိုလည်းအားရင်ဆောက်လုပ်ဖွင့်လှစ်နေတယ်လို့သိရပါတယ်။ဒါ့အပြင်ဂျွန်လ9ရက်နေ့ကစလို့အေယာမန္တလေးနဲ့အေယာပကံလေကြောင်းလိုင်းတွေဟာမြန်မာနိုင်ငံရဲ့အနောက်ဘက်နဲ့အရှေ့ဘက်ကလေကြောင်းလိုင်းဆက်သွယ်ရေးအချက်အချာကြားတဲ့မြို့တွေကနေပြင်မနာချက်ပြေးနေပြည်တော်ကိုတိုက်ရိုက်စတင်ပြည့်စွဲတော်မယ်လို့သိရပါတယ်ခင်ဗျာ။